မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်တွေအရေးပတ်သက်ပြီးတော့ဗုဒ္ဓဘုရားကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲတစ်ခုလုပ်ခဲ့ပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်ပြီးကော်မတီဝင်လွှတ်တော်အမတ်တွေကသုံးသပ်ပြောဆိုကြသလိုကြားနာပွဲမှာတက်ရောက်တင်ပြသူတွေကလည်းသူတို့သိရှိထားတာတွေကိုအစီရင်ခံတင်ပြကြပါတယ်။ကိုကျော်ကျော်သိန်းကအပြည့်အစုံကိုပြောပြမှာပါရှင
်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှနှစ်နာရီနီးပါးကြာကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဖြစ်ရပ်တွေကိုလွတ်တော်အမတ်တွေနဲ့တက်ရောက်အစီရင်ခံသူတွေကအကြေတုံးပြောဆိုမေးမြန်းတင်ပြခဲ့ကြတာပါ။ကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Ed Rice ကပြောသွားတာမှာ
The government of Burma cannot be allowed to blatantly and cruelly mistreat
ရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူမျိုးစုတွေကိုမြန်မာအစိုးရကအပြင်းအထန်ရရစစက်ပြုမှုနေတာခွင့်ပြုထားလို့မဖြစ်နိုင်ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရိုဟင်ဂျာအရေးနဲ့လူအခွင့်အရေးကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ရပါမယ်။အကြမ်းဖက်အခြေအနေတွေကိုရပ်ပစ်ဖို့အတွက်ကျွန်တော်တို့လုပ်နိုင်သမျှနီးလန်းတွေအကုန်လုံးကိုအသုံးပြုသင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရင်အမေရိကန်သမ္မတတွေလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေတွေအမိန့်ကြေညာစာတွေဟာမြန်မာနိုင်ငံကပြဿနာတွေကိုကင်တွယ်ဖြေရှင်းတာမှာအသင့်တော်ဆုံးနီးလန်းမဟုတ်ခဲ့ဘူးလို့ The Heritage Foundation အာရှရေးရာလိလာမှုဌာနကညွှန်ကြားရမှု Walter Lumen ကထောက်ပြပြီးအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လှုပ်ဆောင်သင့်တာတွေကိုတင်ပြတာမှာနိုင်ငံသားစစ်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်နောက်ထပ်မလုပ်ဖို့အကြံပြုတင်ပြသွားပါတယ
် Remove authorities in the 2015 National Defense Authorization Act granting DOD
မြန်မာစစ်ဖက်ကိုအကြံပေးဖို့တင်ကြားပေးဖို့လက်ကျင့်ပေးဖို့ကာကွယ်ရေးဌာနကိုခွင့်ပြုထားတဲ့2018ခုနှစ် National Defense Authorization Act NDAA ပါပြဋ္ဌာန်းချက်တွေကိုဖယ်ရှားဖို့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လမ်းကြောင်းနဲ့လှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်ဒီလိုလုပ်ငန်းမျိုးတွေအတွက်အခြေခံချပေးထားတဲ့2015ခုနှစ် NDAA ဥပဒေပါပြဋ္ဌာန်းချက်တွေကိုကွန်ဂရက်စ်လွှတ်တော်ကဖျက်သိမ်းပြီးနောက်ထပ်အရေးယူလှုပ်ဆောင်သင့်ပါတယ
်မစ္စတာလိုမန်အပါအဝင်ဂျန်တဲ့လူတွေအကြံပြုတင်ပြသွားတဲ့အထက်မှာစစ်ဖက်ချင်းဆက်ဆံရေးမလုပ်ဖို့အပြင်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ကံခွင့်ကိုပြန်ပြီးကန့်သတ်ဖို့မြန်မာစစ်ဖက်တာဝန်ရှိသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ပြည်ဝင်ခွင့် visa ပိတ်ပင်ဖို့အထူးတန်ခတ်အရေးယူတဲ့လူပုဂ္ဂိုလ်များစီးရင် SDN list ထဲမှာမြန်မာစစ်ဖက်ခေါင်းဆောင်တွေကိုထည့်သွင်းဖို့စသည်အားဖြင့်တန်ခတ်အရေးယူမှုမျိုးစုံချမှတ်ရေးတင်ပြသွားတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ၄သိန်းကျော်ထွက်ပြေးသွားတဲ့အကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းတာမှာမြန်မာစစ်တပ်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတကာအတိုင်းဝိုင်းကတာဝန်ယူလှုပ်ဆောင်ရမှာတွေကိုတင်ပြသွားသူကတော့ Refugees International အဖွဲ့ကလူခွင့်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူ Daniel Sullivan ပါ
။ First and foremost as we've heard a name I think we should be hearing more and more is Senior General Min Aung Hlaing.
ပထမဆုံးနဲ့အဓိကအကြဆုံးကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်ဘက်ဟာဒီပြဿနာကိုတိုက်ရိုက်တာဝန်ရှိပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ကြတာမှာမြန်မာစစ်သားတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေဟာအဓိကတာဝန်ရှိသူတွေဖြစ်ပြီးအဲ့ဒီချိုးဖောက်မှုတွေအဆုံးသတ်ဖို့အားအကောင်ဆုံးအနေအထားမှာရှိနေကြသူတွေဖြစ်ပါတယ်
။ American Holocaust အထိမ်းအမှတ်ပြတိုက်မျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာ Simon Scott ဌာနကအစီအစဉ်မန်နေဂျာ Andrea Goodman ကလည်းရခိုင်မှာဖြစ်သွားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးစစ်ဖက်မှာရောဒေါ်အောင်ဆန်းစုကြည်မှာပါတာဝန်ရှိတယ်လို့ကြားနာပွဲအတွင်းပြောသွားပါတယ်
။ The military is the primary perpetrator of mass atrocities and should be pressed with all of our
တိုက်ခိုက်မှုတွေမှာပိုပြီးပါဝင်လာတဲ့တိုင်းရင်းသားရခိုင်အရပ်သားတွေရဲ့ထောက်ကူမှုနဲ့ရိုဟင်ဂျာတွေအပေါ်မကြသေးခင်ကကျူးလွန်တဲ့တပ်ဖြတ်မှုတွေမှာအထူးကလက်တွေကတော့မြန်မာစစ်တပ်ပါပဲ။ဒါပေမဲ့လက်ရှိအကြမ်းဖက်တပ်တရားကိုအချိန်လျှော့ချဖို့မြန်မာနိုင်ငံကလူနည်းစုတွေရဲ့ဘဝတွေနဲ့လွတ်လပ်မှုကိုစစ်ဖက်ရန်ကနေရောအာဆာလိုအဖွဲ့မျိုးတွေရဲ့ရန်ကနေပါအကာအကွယ်ပေးဖို့တကယ်တမ်းတာဝန်ရှိသူကတော့နိုင်ငံမှာတကယ်ကောင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တာဝန်ပါပဲ။
ဒီကြားနာပွဲကိုအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတန်အမတ်ကြီးတက်ရောက်ခဲ့ပေမဲ့မြန်မာတန်အမတ်ကြီးတော့မတက်ရောက်ခဲ့ပါဘူး။ဒါကိုထောက်ပြပြောဆိုသွားသူကတော့ဒီမိုကရက်ပါတီကအောက်လွှတ်တော်အမတ် Brett Sherman ပါ။
I'd also like to introduce the ambassador of Burma but unfortunately I can't because that ambassador is not
မြန်မာတန်အမတ်ကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပေမဲ့တန်အမတ်ကြီးကဒီမှာရှိမနေပါဘူး။တမကြီးသာဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားရတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
။ကျောင်းနာဝယ်အစုံသက်ခံဒီမှာတော့ပွဲကိုအဓိကတာဝန်ယူကြီးချက်တဲ့ကော်မတီဥက္ကဋ္ဌတူဦးဖြစ်သူ Republican All-Lord Ahmed Tedjo ဟိုက ဒီဈာနာဘွဲကနေဆက်ပြီးတင်ပြသွားမယ်လို့ဆောင်ရမယ်အချက်တွေကိုအခုလို့ပြောသွားပါတယ်
Our recommendations that are going to come out of this meeting because of you guys are going to be for JDAC to be revoked.
ညတော့ဒီဈာနာဘွဲမှာတင်ပြတာကနေထွက်လာမယ်ကျွန်တော်တို့ရဲ့အကြံပြချက်တွေကတော့ JDAC ကိုချက်ချင်းဖြတ်သိမ်းဖို့မြန်မာနိုင်ငံကိုပေးဖို့တင်ပြထားတဲ့ဒေါ်လာ63သန်းအကူအညီကိုဆိုင်းငံ့ထားဖို့ဒါကိုကော်မတီအဖွဲ့ဝင်တွေတောင်မသိသေးပါဘူးအခုတော့စီပြီးတော့ကျွန်တော်ထင်ပါတယ်ပြီးတော့ကုလသမဂ္ဂအနေနဲ့အခုချက်ချင်းအရေးယူဆောင်ရွက်ဖို့တောင်းဆိုဖို့ဖြစ်ပါတယ်
ဒီကိုင်းပြည်နယ်ကအကြမ်းဖက်အခြေအနေတွေဒုက္ခတွေအများပြားထွက်ပြေးနေရတာတွေလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတာတွေစသည်အားဖြင့်နိုင်ငံတကာမှအတူအာယုံဆိုင်ပြောဆိုတာတွေရှိနေချိန်မှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှာကြားနာပွဲလုပ်တာဖြစ်ပါတယ်ခင်ဗျာ